လွန်ခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေမှာရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်နဲ့တောင်ကြီးစတဲ့မြို့ကြီး၅မြို့မှာအာရှဖောင်ဒေးရှင်းအဖွဲ့ကစစ်တမ်းကောက်ယူပါတယ်မြို့သူမြို့သား2400ရဲ့လူနေမှုဘဝအကြောင်းမေးခွန်းပေါင်း100ကျော်မေးမြန်းပြီးသူတို့ရဲ့ဖြေကြားချက်တွေကိုမှတ်တမ်းတင်ထားတဲ့65မျက်နှာစစ်တမ်း City Life Survey ဖြစ်ပါတယ်အဲ့ဒီမြို့ကြီး၅မြို့ကမြို့နယ်35နယ်ရဲ့ရပ်ကွက်200ကျော်မှာတိုင်းရင်းသား48မြို့ပါဝင်တဲ့ဘာသာရေးအုပ်စု4စုကိုစစ်တမ်းကောက်ယူပါတယ်ရန်ကုန်မှာ800ကျော်ကိုမေးမြန်းပြီးကြံမြို့4မြို့မှာ400ကျော်စီမေးမြန်းပါတယ်မြို့ပြတွေမှာအလုပ်အကံရဖို့အခွင့်အလမ်းများပြားတဲ့အတွက်အလုပ်လက်မဲ့နေပါကြောင်းစာရမ်းမှာပေါ်ပြပါတယ်အိမ်ပြင်ပမှာအလုပ်မလုပ်တဲ့အမျိုးသမီးဦးရေက50ရာခိုင်နှုန်းကျော်ရှိတာမို့အများဆုံးဖြစ်ပါလေအမျိုးသားတွေမှာတော့လေးပုံတစ်ပုံလောက်အလုပ်မလုပ်ကြဘူးလို့ဆိုပါတယ်။တောင်ကြီးမှာတော့အလုပ်သမား80ရာခိုင်နှုန်းအချိန်ပြည့်လုပ်ကြတဲ့အတွက်အလုပ်လုပ်သူအများဆုံးမျိုးဖြစ်နေပါပဲ။အလုပ်ကံရဖို့အခွင့်ကောင်းရှိတယ်လို့ယုံကြည်သူဥွေမုံရနဲ့မန္တလေးမှာများပြားပြီးရန်ကုန်နဲ့မော်လမြိုင်မှာတော့မေးမြန်းသူတဝက်ကျော်လောက်ကယုံကြည်မှုရှိကြပါတယ
်။ပညာအစင်တန်းကိုလိုက်ပြီးဝင်ငွေကွဲပြားသွားပုံကိုလည်းစစ်တမ်းမှာဖော်ပြထားပါတယ်။ဝယ်ရသူတဝက်နီးပါးလောက်ဟာအနည်းဆုံးတစ်လကျပ်၄သိန်းခွဲလောက်ပြန်မျှဝင်ငွေရရှိကြပြီးဝယ်မရှိသူတွေထဲမှာဒီလိုဝင်ငွေရသူ15ရာခိုင်နှုန်းလောက်သာရှိပါတယ်။ရန်ကုန်နေအလုသမားတွေဟာဝင်ငွေအကောင်းဆုံးဖြစ်ပါတယ်။စစ်တမ်းကောက်ခံရသူ၄ပုံတစ်ပုံလောက်ဟာပြန်မျှဝင်ငွေတစ်လကိုကျပ်5သိန်းခွဲအထက်ရရှိသူတွေဖြစ်ပါတယ်။ဒီလိုဝင်ငွေရှိသူတောင်ကြီးမှာ10ရာခိုင်နှုန်းသာရှိပါတယ်။တောင်ကြီးမှာအလုပ်ကံရှိသူများပေမဲ့ပြန်မြဝင်ငွေတစ်လကျပ်2သိန်းခွဲအောက်မှာရရှိသူတွေဖြစ်ပါတယ်။မော်လမြိုင်မုံရွာနဲ့တောင်ကြီးမှာလစဉ်ပြန်မြဝင်ငွေကျပ်2သိန်းခွဲနဲ့3သိန်းခွဲကြားမှာရှိကြပြီးရန်ကုန်နဲ့မန္တလေးမှာပြန်မြလစာကျပ်3သိန်းခွဲကနေ4သိန်းခွဲကြားအထိရှိကြပါတယ
်။ဝင်ငွေကောင်းပြီနေရာတိုင်းတင်းအဆင်ပြေတယ်လို့မြို့ပြလူသားစားကပြောပေမဲ့လူနေမှုသရိပ်မြင့်မားတာကိုတော့သဘောပေါက်ကြပါတယ်မြို့ပြမှာစင်ရဲချမ်းသာကွာဟမှုကလည်းကြီးမားလာပါတယ်ဝင်ငွေနေသူဟာဝင်ငွေတဝက်ကျော်ကိုအစားအစာအတွက်သုံးရပါတယ်ဒါကြောင့်မမျောလင်းပဲကျန်းမာရေးအတွက်အရေးပေါ်ချက်2သိန်းကုန်ကြမယ်ဆိုရင်မပေးနိုင်သူတဝက်နီးပါးရှိနေပါတယ်ရန်ကုန်မှာမပေးနိုင်သူအများဆုံးဖြစ်ပြီးတောင်ကြီးမှာအနည်းဆုံးဖြစ်ပါတယ်လူနေမှုသေးအသက်တာဆုံးမျိုးဟာတောင်ကြီးဖြစ်ပါတယ်။ဝင်ငွေနေတဲ့မျိုးပြလူတန်းစားဟာငွေချင်းငါသုံးဆွဲကြတာများပါတယ်။လက်စင်ဝင်ငွေတဲ့ပိုးပြီးချင်းငါသူတဝက်ကျော်လောက်ရှိပါတယ
်။စင်ရဲချမ်းသာကွာဟမှုကိုရန်ကုန်မော်လမြိုင်နဲ့တောင်ကြီးမှာပြဿနာအဖြစ်သတ်မှတ်သူများပေမဲ့မန္တလေးနဲ့မုံရွာမှာတော့ပြဿနာလို့မြင်သူနည်းပါတယ်။ဒါပေမဲ့အလုပ်စူးစမ်းရင်အောင်မြင်မယ်လို့အားလုံးကယူဆကြပါတယ်။လူငယ်အုပ်စုမှာ90ရာခိုင်နှုန်းစမတ်ဖုန်းကင်ကြပေမဲ့အွန်လိုင်းရောင်းဝယ်မှုအလွန်နှဲပါပါတယ်။အွန်လိုင်းကတဆင့်ငွေပေးချေသူဦးရေ15ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အွန်လိုင်းဘဏ်စနစ်ကိုသုံးသူကပြန်မြ30ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြပါတယ်။မြို့ပြလူတန်းစားတွေထဲမှာအလှူဒါနပြုလုပ်လို့စိတ်နဲ့လူမှုဆက်ဆံရေးကောင်းမွန်လို့စိတ်ပြင်းထန်တယ်လို့ဆိုပါတယ်။မြို့ပြလူတန်းစားအချင်းချင်းယုံကြည်စိတ်ချသူကတဝက်နီးပါးရှိပြီးအချင်းချင်းမယုံကြည်ရဘူးလို့ပြောသူကနည်းပါတယ်။ဒါပေမဲ့အချင်းချင်းယုံကြည်မှုမှာအင်ဒိုနီးရှား၊စင်ကာပူ၊ထိုင်းနိုင်ငံဟာမြန်မာထက်နည်းနေပါတယ
်။အခြားဘာသာဝင်နဲ့အခြားလူမျိုးကိုယုံကြည်တဲ့အတိုင်းအတာကတော့တစ်မျိုးနဲ့တစ်မျိုးကွဲပြားချမ်းသာပါလေ။ကွဲပြားတဲ့ဘာသာဝင်နဲ့လူမျိုးကိုယုံကြည်မှုအရှိဆုံးဟာတောင်ကြီးနဲ့မော်လမြိုင်ဖြစ်ပြီးရန်ကုန်မန္တလေးနဲ့မုံရွာမှာယုံကြည်သူနည်းပါတယ်။အချင်းပြည့်ချစားမှုတွေများတယ်လို့မြို့ပြလူတန်းစားတွေကယုံကြည်ပါတယ်မိမိပိုင်တဲ့အဆောက်အုံရဲ့ခမှန်းတံပိုးကိုကြည့်ပြီးပစ္စည်းကုန်ကောက်ယူရမှာတစ်မြို့နဲ့တစ်မြို့အလွန်ကွာခြားပါတယ်စစ်တမ်းမတိုင်မီ6လအတွင်းပစ္စည်းကုန်ဆောင်သူဦးရေကိုစီစစ်တဲ့အခါမှာရန်ကုန်ကအနည်းဆုံးဖြစ်နေပါတယ်ပစ္စည်းကုန်အများဆုံးတောင်ကြီးမြို့ကပေးဆောင်ရပြီးမန္တလေးနဲ့မုံရွာကဒုတိယအများဆုံးမော်လမြိုင်ကတတိယအများဆုံးဖြစ်ပါတယ်။စင်ရဲချမ်းသာမရွေးပစ္စည်းကုန်ပေးရပါတယ်။ဒါပေမဲ့ပစ္စည်းကုန်အများဆုံးနဲ့အနည်းဆုံးကွာခြားချက်ဟာရန်ကုန်မှာကျပ်350လာရှိပါလေ။ အခြားမြို့တွေမှာလည်းကွာခြားချက်ဟာကျပ်900နဲ့1000ကျားမှသာရှိပါသေး။အခွန်ပေးဆောင်တာဟာနိုင်ငံသားရဲ့တာဝန်လို့မြို့ပြလူသားသားတွေကယုံကြည်ကြပါလိမ့်ခင်ဗျာ။